တရုတ်နိုင်ငံမှာသမ္မတတက်တန်းယာဒူအကန့်အသတ်မရှိတော့တဲ့အတွက်ထိုင်ဝမ်နဲ့ပြန်လည်ပေါင်းစည်းရေးလုပ်ဖို့ကြိပေးထားတဲ့သမ္မတရှီကျင်းပင်ကသူ့ရည်ရွယ်ချက်တွေကိုအကောင့်ထဲပေါ်နိုင်ဖို့အချိန်ပိုရသွားပါတယ်။ဒါကြောင့်ပြန်လည်ပေါင်းစည်းနိုင်ရေးအတွက်ထိုင်ဝမ်အပေါ်လောလောဆယ်ဖိအားလျော့သွားနိုင်တယ်လို့လည်းသုံးသပ်ကြပါတယ်။တရုတ်အစိုးရအနေနဲ့ထိုင်ဝမ်အစိုးရအပေါ်စီရေးတန်တမာရေးတို့နဲ့ဖိအားပေးတဲ့တစ်ချိန်တည်းမှာထိုင်ဝမ်ပြည်သူတွေကိုအပြော့ဆွဲနဲ့ပြန်လည်ပေါင်းစည်းနိုင်ရေးကြိုးစားလာနိုင်တယ်လို့လည်းသုံးသပ်နေကြတဲ့အကြောင်းသတင်းထောက်Rep Jennings ထိုင်ပေကနေပေးပို့ထားတဲ့သတင်းလွှာကိုအခြေခံပြီးမဆုမြတ်မွန်ကတင်ပြပါမယ်ရှင
်။တရုတ်နိုင်ငံမှာသမ္မတယာရုတက်တန်ကန့်သက်ချက်ကိုပယ်ဖျက်လိုက်တဲ့အတွက်သမ္မတရှီကျင်းပင်အနေနဲ့ယာတက်ပန်သမ္မတတာဝန်ကိုထမ်းဆောင်နိုင်မှုလမ်းပွင့်သွားခဲ့ပါတယ်။တရုတ်တို့ဘက်ကသူတို့ပိုင်တယ်လို့အမြဲသတ်မှတ်ထားတဲ့ထိုင်ဝမ်နဲ့ပြန်လည်ပေါင်းစည်းရေးဆောင်ရွက်မယ်လို့ပြီးခဲ့တဲ့အောက်တိုဘာလကပဲသမ္မတရှီကထပ်ပြီးတော့ကတိပြုခဲ့ပါတယ်။ဒီကိစ္စကိုနောက်မျိုးဆက်သစ်ခေါင်းဆောင်တွေတက်လာတဲ့အထိမဆောင်သင့်ဘူးလို့ပြောခဲ့တာပါ။အခုတော့သူ့အနေနဲ့ပြန်လည်ပေါင်းစည်းရေးအတွက်နီလန်းသစ်တွေနဲ့ချင်းကပ်ဖို့ပိုအချိန်ရသွားပါတယ်။ပြန်လည်ပေါင်းစည်းနိုင်ဖို့အလောတကြီးဖိအားပေးတာမျိုးလုပ်တော့မှာမဟုတ်ဘူးလို့တိုင်ပေမျိုးအမျိုးသားချန်ချီတက်တူရဲ့နိုင်ငံတကာရေးရာကောလိပ်ဒုတိယမဟာဌာနမှူးဟွမ်ကွေဘူကတွတ်ပါတယ
်။ဟိုတော့ရင်ဝေတကအင်ကိုင်းမီယိုထိုက်တမ်းတာပီလာ
။ဆွေးနွေးရေးစပွဲစီထိုင်ဝမ်ရောက်လာအောင်ရှီဘက်ကတွန်းတွန်းတိုက်တိုက်မလုပ်တော့ဘူးဖြစ်နိုင်ချေများပါတယ်။တခြားပြင်ပကတက်ရောက်လွှမ်းမိုးမှုတွေမရှိဘူးဆိုရင်ထိုင်ဝမ်ကိစ္စကင်တွေကိုသူ့အနေနဲ့အချိန်အများကြီးရသွားပါတယ
်။တရုတ်ပြည်တွင်ဆက်ပြီးသွားတဲ့1940ပြည့်နှစ်ပိုင်းတွေကဆလို့ထိုင်ဝမ်နဲ့တရုတ်တို့တီးကြအုပ်ချုပ်လာတာပါ။ကွန်မြူနစ်တို့ကိုဆစ်ရှုံးပြီးတဲ့နောက်ချန်ကေရှိတ်ဦးဆောင်တဲ့အမျိုးသားရေးဝါဒီတွေကအနားကကျွန်းပေါ်မှာအခြေစိုက်ခဲ့ကြရတာကထိုင်ဝမ်ဖြစ်လာတာပါ။ထိုင်ဝမ်မှာ1980ပြည့်နှစ်ပိုင်းကဆပြီးဒီမိုကရေစီစနစ်နဲ့အုပ်ချုပ်ပါတယ်။2015ခုနှစ်ကလုပ်ခဲ့တဲ့အစိုးရစစ်တမ်းတွေအရထိုင်ဝမ်ပြည်သူအများစုကအာဏာရှင်ဆန်တဲ့တရုတ်နဲ့ပေါင်းစည်းရေးကိုမလိုလားကြပါဘူး။တရုတ်သမ္မတရှီကတော့ပြန်လည်ပေါင်းစည်းရေးအတွက်ငြင်းချမ်းတဲ့နည်းနဲ့ဆောင်ရွက်မှာဖြစ်တယ်လို့ဟောင်ကောင်ကိုအုပ်ချုပ်တယ်လို့တနိုင်ငံစနစ်နှစ်မျိုးပုံစံနဲ့သွားမယ်လို့ပြောထားပါတယ်။သမ္မတရှီအနေနဲ့သမ္မတယာရုအကန့်အသတ်မရှိတော့တဲ့အတွက်ပေါင်းစည်းရေးနည်းလမ်းတွေရှာဖို့အချိန်ပိုရသွားတယ်လို့ထိုင်ဝမ်အခြေစိုက်ချန်ဂွာ 21st century တက်သည့်ပညာရှင်များအဖွဲ့ကအမှုဆောင်အရာရှိချုပ်ဂျိုအန်နယ်လေးကသုံးသပ်ပါတယ
် If he has to step down in 2023 then certainly the clock will be ticking
တကယ်လို့သူ2023ခုနှစ်မှာယာရုကနေဆင်းပြေးရမယ်ဆိုရင်အချိန်သိမ့်မရှိတော့တဲ့အတွက်ထိုင်ဝမ်ကိစ္စနဲ့နောက်ဆုံးဆုံးဖြတ်ချက်အတွက်ကြီးကြီးမားမားဖိအားပေးနိုင်ပါတယ်အခုတော့2023မှာသူယာရုကဖယ်ရှားပေးစရာမလိုတော့ဘူးဆိုတော့ထိုင်ဝမ်နဲ့ပေါင်းစည်းဖို့ရန်လိုတဲ့နီးစီရေးနီးတွေနဲ့ဓာတ်ရိုက်ဖိအားပေးတာမျိုးတွေရော့သွားနိုင်ပါတယ်
။ပြန်လည်ပေါင်းစည်းရေးအတွက်တရုတ်ဘက်ကပိုတိုးလှုပ်လာနိုင်ပေမဲ့တိတာတဲ့အပြောင်းလဲတွေတော့ရှိမှာမဟုတ်ဘူးလို့လေ့လာတဲ့သူတချို့ကလည်းသုံးသပ်ပါတယ်။ထိုင်ဝမ်အစိုးရအပေါ်စီရေးတန်တမာရေးနီးတွေနဲ့ဆက်ပြီးဖိအားပေးတဲ့တစ်ချိန်တည်းမှာထိုင်ဝမ်ပြည်သူတွေကိုတော့တရုတ်ကိုလိုလားလာအောင်ဆွဲဆောင်တဲ့နီးကိုပိုလှုပ်လာနိုင်တယ်လို့ထိုင်ဝမ်လွှတ်တော်အမတ်တယောက်ကပြောပါတယ်။ထိုင်ဝမ်ပြည်သူတွေကိုတရုတ်နိုင်ငံထဲမှာအလုံးလုံးနိုင်ပညာသင်နိုင်ရင်းနှီးမြှုပ်နှံနိုင်ရေးပို့ပြီးတော့လွယ်ကူစေမဲ့ဆောင်ရွက်ချက်31ချက်ကိုတရုတ်ကဒီလဆန်းပိုင်းကပဲကြေညာခဲ့ပါတယ်။ရှီမတိုင်ခင်ကသမရဟာဟူချင်းတောင်လက်ထက်ကလည်းစစ်ရေးအရာချင်းချောက်ခဲ့ပြီးတစ်ဖက်မှာထိုင်ဝမ်ရင်းနှီးမြှုပ်နှံသူတွေကိုဆွဲဆောင်ခဲ့ပါတယ်။လက်ရှိထိုင်ဝမ်သမရစာယီဝဲကတော့တရုတ်ကိုထိုင်ဝမ်ကပိုင်နေဆိုတဲ့တရုတ်အစိုးရရဲ့သဘောထားကိုလက်မခံသလိုတရုတ်အစိုးရနဲ့လည်းခက်ခွာခွာနေခဲ့ပါတယ်။သူသမ္မတတာဝန်ယူခဲ့တဲ့2016ခုနှစ်ထဲကတရုတ်နဲ့ထိုင်ဝမ်ကြားမှာလဲဆွေးနွေးမှုတွေမရှိခဲ့ပါဘူးတရုတ်ဘက်ကလည်းထိုင်ဝမ်ကိုသွားတဲ့တရုတ်ခီးသွားဧည့်သည်အရေးအတွက်ကိုကန့်တတ်ခဲ့တယ်လို့ထိုင်ဝမ်ကျွမ်းသားကိုစစ်လေရင်တွင်ပြန်တန်းခဲ့ပါတယ်ကုလသမဂ္ဂမှာထိုင်ဝမ်အဖွဲ့ဝင်ဖြစ်ရေးကိုလည်းတားဆီးခဲ့ပါတယ်တရုတ်ထိုင်ဝမ်ပြန်လည်ပေါင်းစည်းရေးအတွက်တရုတ်သမ္မတရှီအနေနဲ့ထိုင်ဝမ်ပြည်သူတွေကိုပျော်ပြောင်းတဲ့နည်းလမ်းတွေနဲ့ချဉ်ကပ်လာနိုင်တာကထိုင်ဝမ်အစိုးရအတွက်မကောင်းဘူးလို့ထိုင်ဝမ်မှာရှိတဲ့ချန်ဂျွန်ခရစ်ယာန်တက္ကသိုလ်ကနိုင်ငံရေးသိပ္ပံပညာရှင်ရှိန်းလီကမြင်ပါတယ
် It's not good for Taiwan because it certainly is going to draw a lot of people from Taiwan.
ထိုင်ဝမ်ပြည်သူတွေကိုပျော်ပြောင်းတဲ့အနေနဲ့ဆွဲဆောင်ချဉ်းကပ်မယ်ဆိုရင်ထိုင်ဝမ်ကလူတွေလူသားအရင်းအမြစ်တွေငွေကြေးအရင်းအမြစ်တွေအများကြီးတရုတ်ပြည်ကိုသွားကြမှာသေချာတဲ့အတွက်ထိုင်ဝမ်အစိုးရအတွက်တော့မကောင်းပါဘူးလူတွေအများကြီးတရုတ်ပြည်ကိုသွားပြီးအခြေချရပါလိမ့်မယ်
တရုတ်သမ္မတယာရုကန့်သက်ချက်ကိုပယ်ဖျက်ခဲ့ပြီးတဲ့နောက်တရုတ်နိုင်ငံရဲ့ဖြစ်ပေါ်တိုးတက်မှုတွေလှုပ်ရှားမှုတွေကိုအနိကစောင့်ကြည့်သုံးသပ်တုံ့ပြန်သွားမယ်လို့ထိုင်ဝမ်အစိုးရကပြောခဲ့ပါတယ်။1980ပြည့်နှစ်တွေကဒီမိုကရေစီစနစ်ကျင့်သုံးလာတဲ့ထိုင်ဝမ်မှာသမ္မတကိုပြည်သူတွေကရွေးချယ်တင်မြှောက်ပြီးသမ္မတအနေနဲ့၈နှစ်အထိယာရုတာဝန်ထမ်းဆောင်နိုင်ပါတယ်။ဒါကြောင့် ထိုင်ဝမ်နဲ့နိုင်ငံရေးစနစ်ချင်းအတော်ကွာတဲ့တရုတ်ကတနိုင်ငံစနစ်နှစ်ခုနဲ့အုပ်ချုပ်ပါမယ်လို့ပြောထားတဲ့အပေါ်တန်တရားရှိနေကြတဲ့ထိုင်ဝမ်လူမျိုးတွေကတော့ပြန်လည်ပေါင်းစည်းရေးကိုလိုလိုလားလားမရှိကြဘူးလို့လေးလာသူတချို့ကလည်းပြောပါတယ်ရှင်။